စစ်ကောင်စီကနေဒေါ်ဆန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အာဂတိလိုက်စားမှု၅မှုတွေကတုံးမှုကိုနေပြီးတော့အထူးတရားရုံးမှာဒီကနေ့စစ်ဆေးကြားနာပါတယ်။ခရစ်မတ်နဲ့နှစ်သက်ကူရုံးပိတ်ရက်တွေရှိတာကြောင့်တရားရုံးကြားနာမှုတွေကိုရန်နာထားခဲ့ပြီးတော့ဒီကနေ့ဇန်နဝါရီလ9ရက်နေ့မှာပြန်ပြီးတော့စတင်တာဖြစ်ပါတယ်။ဒီကနေ့တရားရုံးချုပ်အခြေအနေသိရှိထားသမျှရန်ကုန်ကလာတဲ့သတင်းမှတ်ခင် နေ့ဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။နေပြည်တော်မှာအမှုဖွင့်ခဲ့တဲ့အာဂရီအမှု၄ခုနဲ့ရန်ကုန်တိုင်းမှာအမှုဖွင့်ခဲ့တဲ့အာဂရီအမှု၁ခုတွေကနေပြည်တော်ကအမှု၃ခုကိုဒီကနေ့ကြားနာစစ်ဆေးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှု၃ခုစလုံးအတွက်စစ်ကောင်စီဘက်ကတရလူပြတပ်သေး၂ဦးအဖြစ်နေပြည်တော်စီပင်တရားရေးကော်မတီကအရာရှိဦးနေမျိုးအောင်နဲ့နေပြည်တော်စီပင်တရားရေးကော်မတီမြို့ပြစီမံကိန်းနဲ့မြေစီမံခန့်ခွဲမှုဌာနအရာရှိဦးအောင်မျိုးဦးတို့လာရောက်ထွက်ဆိုခဲ့ကြတယ်လို့ရှေ့နေတူကပြောပါတယ်
။ဟောဒေါ်စန်းစုကြည်ပေါ်ဆွဲထားတဲ့အမှုလေအမှုတမှုနံပါတ်3 4 5အဲ3မှုဖြစ်ပြပါတယ်။တတိယစီပင်ကတတိယနှစ်ယောက်ပါလူပြာဌာနမူတယောက်နဲ့ဥစည်းရာကြီးတယောက်နှစ်ယောက်ဖြစ်ပါတယ်။ဟုတ်တယ်သုံးမှုပဲဟုတ်တယ်သုံးမှုသက်တည်နှစ်ယောက်ကသုံးမှုဆုံးမှာပါတယ်သုံးမှုဖြစ်တယ်ဟုတ်တယ်။သူတို့ကတော့သူတို့တောင်းရသူတို့ဆောင်ရတဲ့ပြဿနာတွေသူတို့ဆောင်ရမှာဟုတ်ဟုတ်သိချင်းရားရှိပါဘူး
။နေပြည်တော်မှာလှရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုမှာရာထူးအာဏာသုံးခဲ့တယ်လို့ဆိုပြီး NLD အစိုးရဝန်ကြီးတွေနဲ့အတူပူးရဲဆွဲဆိုထားတဲ့အမှုနှမှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်ဖို့နေအိမ်စောက်လုပ်လို့ဆိုပြီးဒေါ်စန်းစုကြည်တူတဲ့ကိုဆွဲဆိုထားတဲ့အမှုတမှုတွေကိုဒီကနေ့ကြားနာခဲ့တာဖြစ်ပါတယ်။ဥပယမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်စန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုကိုတော့ဒီကနေ့ကြားနာစစ်ဆေးတာမရှိခဲ့ပါဘူး။လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူမှုနဲ့ဆက်နွယ်ပြီး NLD အစိုးရနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရမင်းဦးနဲ့နေပြည်တော်စီမံတရားရေးကော်မတီဝင်ဦးမင်းသူတို့ကိုပါဒေါ်စန်းစုကြည်နဲ့အမှုတွဲတရားစွဲခံထားကြရတာပါဒီအောက်ထိလိုက်စားမှုတွေကို၈ရက်ဘက်ဇန်နဝါရီလ14ရက်နေ့ကျရင်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်အဲ့ဒီနေ့ကျရင်တော့ရန်ကုန်တိုင်းပဟန်းမြို့နယ်ထဲမှာဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးဒေါ်စန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂတိအမှုအတွက်ရန်ကုန်တိုင်းစစ်စစ်ချုပ်ရုံးကအရာရှိဒေါ်ခင်မာချူကစစ်ကောင်စီတပ်သေးအနေနဲ့လာရောက်ထွက်ဆိုဖို့ရှိနေပါတယ်
ဆယ်လေးနှစ်ချင်းသားပဲစည်ရင်စစ်ချုပ်ရုံးကဟောတာဝန်ရှိသူစစ်မှန်လို့ပြောရတာအောက်ပဲအဲရန်ကုန်မှုလည်းပါမယ်လေဒီတော်လည်းပါမှာစည်ရင်စစ်ချုပ်ရုံးကဆိုတော့အဲ့ပါလေးဟိုအတူစစ်မှန်ဆိုတော့တည်တာပေါ့ဟောနော
်ဥပယမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ဒေါ်စန်းစုကြည်တယောက်တည်းအပေါ်ဆွဲဆူထားတဲ့အမှုကိုရှေ့တစ်ဘက်ကြားနာပွဲမှာစစ်ဆေးဖို့မရှိသေးဘူးလို့လည်းသိရပါတယ်လာမယ့်ဇန်နဝါရီလ10ရက်နေ့မှာတော့ဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲထားတဲ့အမှုနှစ်ခုနဲ့အရက်သားကဆွဲဆိုထားတဲ့တဘာဝဘေးအမှုတမှုစုစုပေါင်းသုံးမှုအတွက်အပြစ်သက်အမိန့်ချဖို့ရှိနေပါရဲ့ရှင်